Welcome to the Voice of America in Burmese.
လာမင်းခင်ပါရှင်2019ခုနှစ်ဇူလိုင်လ24ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါရှင်။ကျွန်မခွန်ယောပါရှင်။အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်သတင်းတွေကိုကုစားမှုဝင်နဲ့ကျွန်တော်ကြော်သိမ်းကြေညာပါပါ။ရုရှားကိုနောက်ထပ်အရေးယူမယ့်ဥပဒေထုတ်ဖို့ကွန်ဂရက်လွှတ်တော်ကပြင်နေပေမဲ့သမ္မတထရမ့်ကအတည်ပြုလက်မှတ်ထိုးမှလားဆိုတာမသေးကြသေးပါဘူး။အမေရိကန်တက္ကသပြည်နယ်မှာလူမောင်းကိုကူးခံရသူရှိဦးထရက်ကားစင်းနဲ့တိစုံနေတာကိုတာဝန်ရှိသူတွေတွေ့ခဲ့ပါတယ်။မြန်မာနိုင်ငံဒေသအတော်များများမှာမိုးပြင်းထန်ပြီးရေကြီးနေတယ်လို့ဂျပန်နဲ့တရုတ်နိုင်ငံဒေသတို့မှလည်းရေကြီးနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အထဲမြန်မာနိုင်ငံမှာ H1N1 ဝက်တုတ်ကွေပိုးရှိတယ်လို့တန်တရားရှိရသူလူနာ2ဦးရန်ကုန်ဆေးရုံကြီးမှာဆေးကုသမှုခံယူနေတဲ့အကြောင်းကျန်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်နဲ့အတူမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့
ရေးသန်းထုတ်ပုံထုတ်ပြီးနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတော့တိုင်းနဲ့ဆက်မျိုးကျွန်တော်လည်းကူပြီးတော့လုပ်ခဲ့ပေးပြီးပါတယ်ရေးသန်းကနေပြီးတော့မှစာရောပြီးတော့မှတွေးတဲ့ကိုထုတ်လို့ရတယ်
တက္ကသိုလ်များအာကာသစူဇန်ရေးအဖွဲ့ USRA ရဲ့2016ခုနှစ်ဆုရှင်မြန်မာသိပ္ပံပညာရှင်ဒေါက်တာပရိဒါတင်နဲ့တွေ့ဆုံမေးမြန်းထားတဲ့သိပ္ပံပညာရဲ့မျိုးစုံကိုတုံးပြီးအင်ကာဂျိုကိုတွားနိုင်ဖို့ NASA ကဆောင်ရွက်နေတာတွေကိုနားဆင်ကြရမှာပါဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဇူလိုင်လ24ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကကြေညာပါမယ်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ပေါ်အမေရိကန်ကွန်ဂရက်လွှတ်တော်ကနေတန်ခတ်အရေးယူမှုအစ်စ်တွေချမှတ်ဖို့လုပ်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီတန်ခတ်အရေးယူမှုဥပဒေကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးပါမလားဆိုတာကတော့တနင်္ဂနွေနေ့ထိမသေးကြသေးပါဘူး။အဲ့ဒီကိစ္စသမ္မတထရမ့်ကမပြီးပါကျွန်တော်ခန့်မှန်းတာတော့ဒါနဲ့ပတ်သက်ပြီးသမ္မတကမကြခင်ဆုံးဖြတ်ချက်ချပါလိမ့်မယ်လို့အိမ်ပြည်တော်သတင်းထုတ်ပြန်ရေးအဖွဲ့ညွှန်ကြားရေးမှူးအသစ်အန်တိုနီစကာရမူချီက CNN သတင်းဌာနကိုပြောပါတယ်။ဥပဒေရဲ့အခုလက်ရှိအနေအထားကိုအင်ပီရိုကလက်ခံပါတယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်က ABC သတင်းဌာနကိုပြောပါတယ်ဥပဒေမူကြမ်းနဲ့ပတ်သက်ပြီး Republican နဲ့ Democratic Party နှစ်ယောက်ကအဓိကလွှတ်တော်အမတ်တွေအကြားစနေနေ့ကသဘောတူညီချက်ရခဲ့ကြတာပါဒီထက်မှာရုရှားပေါ်တန်ခတ်မှုကိုခက်လွယ်လွယ်ယူသိမ်းနိုင်စေဖို့သမ္မတထရမ့်ကထည့်ကျင်တဲ့အချက်တွေတော့မပါပါဘူးအထက်လွှတ်တော်ကသူတို့ရည်ဆွဲထားတဲ့မူကြမ်းကိုတခဲနဲ့အတည်ပြုထားပြီးဖြစ်ပြီးအောက်လွှတ်တော်ကတော့အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်ဒါပေမဲ့လည်းဥပဒေမူကြမ်းကိုလက်မှတ်ထိုးဖို့အတွက်သမ္မတထရမ့်စီကိုမပို့ခင်မှာတော့အထက်လွှတ်တော်မူကြမ်းနဲ့အောက်လွှတ်တော်မူကြမ်းနှစ်ယောက်ကိုညှိနှိုင်းပြင်ဆင်ကြရမှာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေရမှာကဏ္ဍအသစ်တစ်ခုအဖြစ်ကွန်ဂရက်လွှတ်တော်စုံစမ်းရေးကော်မတီတွေဟာအခုသတင်းပတ်အတွင်းဒေါ်နယ်ထရမ့်မိသားစုဝင်တွေထံကနေသတင်းအချက်အလက်တွေရယူဖို့အစီအစဉ်ရှိပါတယ်။ဒီထဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့တမဲဖြစ်သူဂျယ်ရက်ကူစနာဟာလွတ်တော်မှာနှစ်ကြိမ်ထွက်ဆိုဖို့ရှိတဲ့အ ਨੇ ဒီကနေ့တနင်္လာနေ့မှာပထမအကြိမ်အဖြစ်လွတ်တော်ကိုလာရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ကုရှနာဟာသမ္မတထရမ့်ရဲ့အနီးကအကြံပေးသူတွေထဲမှာတယောက်ပါဝင်ဖြစ်ပြီးသူ့ရဲ့တာဝန်ကတော့အရှိအလယ်ပိုင်းဒေသမှာညီညာရေးသဘောတူညီမှုရရှိစေဖို့နဲ့ခင့်မိတဲ့ပြည်ထောင်စုအစိုးရဖြစ်အောင်ကြိုးပမ်းရမှာဥဆောင်ဥရပြုဖို့ဖြစ်ပါတယ်။တကပိတ်ကျင်းပမဲ့ကြားနာပွဲမှာကုရှနာဟာအထက်လွတ်တော်နဲ့အောက်လွတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီတွေရဲ့ရှေ့မောက်မှာမေးခွန်းတွေကိုဖြေကြားမှာဖြစ်ပါတယ်။ကုရှနာရဲ့ရုရှားအဆက်အသွယ်တွေနဲ့ပတ်သက်တဲ့သတင်းချက်အလက်တွေဒီဇင်ဘာလအတွင်းရုရှားတန်အမတ်ကြီးနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိစ္စပြီးခဲ့သောဇွန်လအတွင်းရုရှားရှိနေတယောက်အပါဝင်ရုရှားအစိုးရနဲ့ဆက်ဆက်မှုရှိသူတွေနဲ့တွေ့ဆုံမှုစတာတွေနဲ့ပတ်သက်တဲ့သတင်းချက်အလက်တွေကိုလွှတ်တော်ကော်မတီဝင်တွေကမေးမြန်းလိမ့်မယ်လို့မျှော်လင့်ရပါတယ်
။ယူကရိန်းရှေ့ဘက်မှာတကယ့်တိုက်ပွဲတွေဆက်ဖြစ်နေတာအတွက်ရုရှားမှတာဝန်ရှိတယ်လို့အသိခံရလိုက်တဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အထူးသံတမန်ကတနင်္ဂနွေနေ့မှာပြောပါတယ်ယူကရိန်းရှေ့ဘက်ကပြည်ပခါကိုအဆုံးသတ်ရေးဆက်ဆက်ညှိနှိုင်းဖို့အတွက်အထူးတန်တမန်အဖြစ်ကတ်ဗိုလ်ကာကိုအမေရိကန်နိုင်ငံသားရေးဌာနကဒီလအတွင်းခန့်အပ်ခဲ့တာပါ။သုံးနှစ်ကျော်နေပြီဖြစ်တဲ့ပြည်ပခါအတွင်းလူပေါင်း1000ထက်မနည်းသေဆုံးရပြီးပါပြီ။ယူကရိန်းသမ္မတနဲ့ရုရှား၊ဂျာမန်ပြည်ထောင်ကောင်ဆောင်တွေတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြမယ့်ရက်မတိုင်ခင်တရက်မှာပဲတန်မတ်ကြီးကတ်ဗိုလ်ကာကယူကရိန်းကိုသွားတာပါ။ဒါဟာငြိမ်သက်နေတဲ့ပြည်ပခါမဟုတ်ပါဘူး။တကယ်တိုက်ခိုက်နေကြတာဖြစ်ပြီးဖြစ်နိုင်သမျှအမြန်ဆုံးဂိုင်တွေဖြစ်ရှင်းဖို့လိုအပ်တဲ့လက်ရှိအခြေအတဲတခုဖြစ်ပါတယ်လို့စစ်တမ်းတင်နေတဲ့ Donetsk ဒေသကခါရမာထော့ရှ်မြို့မှာတန်မတ်ကြီးဗိုလ်ကာကပြောပါတယ်။ ဒီပြိပခါကြောင့်အကြီးအကျယ်ထိခိုက်နေတာနေကြရပြီးလူတွေအလွန်မင်းဘေးဒုက္ခရောက်နေတာကလည်းကျွန်တော်တို့ဂိုင်တွေဖြစ်ရှင်းဖို့ဘာကြောင့်အရေးပေါ်ဖြစ်နေတယ်လဲဆိုတော့နောက်ထပ်အကြောင်းတစ်ခုဖြစ်ပါတယ်လို့သူကပြောပါတယ်ယူကရိန်းရှေ့ပိုင်းမှာလူအသေးပြောက်များတဲ့သတင်းပတ်တစ်ခုဖြစ်ခဲ့ပြီးတဲ့နောက်မစ္စတာဗိုလ်ကာအဲ့ဒီကိုသွားတာပါပြီးခဲ့တဲ့ဂျပန်တွေအတွင်းပြိပခါတွေကြောင့်လူ၁၁ယောက်ထဲမှနေသေဆုံးခဲ့ရပြီးဒါဟာမကြသေးခင်လပိုင်းတွေအတွင်းမှာဆိုရင်အပြင်းထန်ဆုံးပြိပခါအခြေအနေကိုရောက်ခဲ့တာပါ
အမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်စ်ပြည်နယ်မှာထရက်ကားတစ်စီးရဲ့နောက်တွဲယာဉ်အတွင်းတိုက်ဆုံနေသူ၈ဦးရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုပါတယ်။ဒါဟာဆိုရင်ရွှေပြောင်းနေထိုင်သူတွေကိုမှောင်ခိုသွင်းတဲ့နေရာမှာဆူရတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ရဲကပြောပါတယ်။ကြောင်းနေတဲ့အရွယ်ကလေး၂ယောက်အပါအဝင်အနည်းဆုံးလူပေါင်း28ယောက်ကိုကယ်တင်နိုင်ခဲ့ပြီးတနင်္ဂနွေနေ့စောစောပိုင်းမှာဆေးရုံတင်ထားရတဲ့အကြောင်းဆန်အန်တိုနီယိုရဲမင်းကြီးဝီလျံမက်မနတ်စ်ကပြောပါတယ်။အဲ့ဒီထဲမှာလူပေါင်း20ဟာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့ဆိုပါတယ်။ဒါဟာလူမှောင်ခိုကူးတဲ့ရာဇဝတ်မှုဖြစ်တဲ့အကြောင်းရေမင်းကြီးမက်မနတ်စ်ကပြောပါတယ်။စနေနေ့မှာဆန်အန်တိုနီယိုမြို့ရဲ့အပူချိန်က38ဒီဂရီဆန်စီယပ်ရှိနေပြီးတော့ဒီလူတွေဟာနောက်ထပ်တညသာရေနောက်တွဲထဲမှာဆက်နေရမယ်ဆိုရင်အသက်ရှင်ကျန်သူတယောက်မှရှိနိုင်မှာမဟုတ်ဘူးလို့ဆန်အန်တိုနီယိုမိသက်တပ်ဖွဲ့ရဲ့အကြီးအကဲ Charles Hood ကပြောပါတယ်။ထရက်ကားရေမောင်းကိုဖမ်းမိထားကြောင်း Hood ကပြောပါတယ်။ဒါပေမဲ့ရင်မောင်းသူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့ရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမပြုသလိုထိခိုက်တေဆုံးသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုလည်းမပြောပါဘူ
း UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံနေပေးနေပါတယ်ရှင
်ဖြူရီကနေတနင်္လာနေ့မနေ့ဖက်တရင်တွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံတွင်ဒေသတော်များမှာမိုးပြင်းထန်ပြီးမြေကြီးရှန်တာတွေရေကြီးတာတွေဆက်ဖြစ်နေတယ်လို့မိုးလေဝသနဲ့ဇလဗီတာဦးစီးဌာနကလည်းမြေကြီးမှုအခြေအနေဆိုင်ရာသတင်းတွေကိုဇက်တိုက်ထုတ်ပြန်ပေးနေပါတယ်ဒီတော့ဒီမှာပဲမကွေးတိုင်းပခုတ်ကူမြို့အေယာဝတီမြကမ်းမပေါ်မှာတည်ထားတဲ့သီရိယရနာပြည်လုံးချမ်းသာစီရီရေတိုက်စားပြီးတော့အေယာဝတီမြေကြီးခတ်သွားတာကိုရိုက်ယူထားတဲ့ဗီဒီယိုတစ်ခုလည်းထွက်လာပါတယ်။ဇူလနာ20ရက်ညနေ4နာရီခွဲလောက်ကစီဒီရေခတဲ့ဖြစ်ရဖြစ်သွားခဲ့တာလို့မြင့်မြင့်တွေကပြောတာကိုသတင်းတွေမှာကိုးကားဖော်ပြကြပါတယ်။အဲ့ဒီဒေသဘက်မှာအဆက်မပြတ်မိုးအပြင်းထန်ရွာတာကြောင့်မြေကြီးတက်လာပြီးမြေကမ်းဘာပေါ်မှာတည်ထားတဲ့စီရီအောက်ခြေကိုတိုက်စားသွားတာကြောင့်အခုလိုပြိုကျသွားတာဖြစ်ပွဲရှိတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။နောက်နှစ်ရက်အတွင်းရာဝတီမြစ်စစ်တောင်းမြစ်ငဝန်မြစ်နဲ့တိုးမြစ်တို့ရဲ့မြေကြီးအသီးသီးဟာစိုးရိမ်ရေမှန်းအထက်မှာဆက်ပြီးရှိနေနေတာကြောင့်ဟင်းဒရဇလွန်မတောက်ငတိုင်းချောင်းတာပေါင်းမူပင်မျိုးတွေအပါအဝင်မြေကမ်းအနီးနဲ့မြေနှိမ်ပိုင်းနေထိုင်သူတွေအထူးသတိပြုနေထိုင်ကြဖို့မိုးလေဝသနဲ့ဇလဗီဒဦးစီးဌာနကအကြံပြုချက်ထုတ်ပြန်ထားပါတယ်။
တရုတ်နဲ့ဂျပန်နိုင်ငံတွေမှာမိုးတီးထန်ပြီးတော့ရေကြီးရေလျံမှုတွေဆူဆူရွာဖြစ်နေတဲ့အတွက်ထိခိုက်ဆုံးရှုံးမှုတွေရှိသလိုတပ်ဆိုင်ရာအာဏာပိုင်တွေကတောင်းနေချီတဲ့လူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေကြရပါတယ်။တရုတ်နိုင်ငံအနောက်မြောက်ဘက်ရှန်ချီပြည်နယ်ယူလင်းမြို့မှာတနင်္ဂနွေနေ့နေ့ကင်းပိုင်းမှာရုတ်တရက်မိုးတီးထန်စွာရွာသွန်းတဲ့အတွက်လမ်းတွေရေလွှမ်းမိုးသွားပြီးတော့ဒေသခံတွေတော်တော်များများပိတ်မိနေကြပါတယ်။ညနေ၄နာရီခွဲလောက်မှာရွာသွန်းလိုက်တဲ့မိုးကလမ်းတွေတော်တော်များများကိုပျက်စီးသွားပြီးတော့မော်တော်ယာဉ်တွေရေနဲ့မျောပါသွားခဲ့ပါတယ်ဒေသခံမိသက်တပ်ဖွဲ့တွေကစိုးစိုးရွားရွားရေဝိုင်းခံရပြီးတော့အဆက်အသွယ်ပြတ်တောက်သွားသူတွေကိုဘေးကင်းလုံခြုံရာကိုရွှေ့ပြောင်းပေးနေကြရပါတယ်အခုချိန်ထိတော့ထိခိုက်သေးဆုံးမှုရှိတယ်ဆိုတဲ့သတင်းမကြားသေးပါဘူးအလားတူဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာလည်းတနင်္ဂနွေနေ့မှာမိုးတီးထန်စွာရွာသွန်းမှုကြောင့်ရေလွှမ်းမိုးမှုဖြစ်ပွားပြီးတော့မြေထားလန်းအဆက်အသွယ်တချို့ပြတ်တောက်သွားခဲ့ရကြောင်းအာဏာပိုင်တွေကပြောပါတယ်တောင်းနေရှိတဲ့ဒေသခံတွေကိုသူတို့ရဲ့နေအိမ်တွေကိုဆွန့်ခွာပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့နှိုးဆော်ထားပါတယ်အကီတားလို့ခေါ်တဲ့စီရင်စုဒေတာမှာလူပေါင်း2000ခွဲကိုဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့အမိန့်ထုတ်ထားပြီးလူပေါင်း6000ခွဲကိုတော့နေအိမ်တွေကနေထွက်ခွာကြဖို့နဲ့တချို့ကလည်းရွှေ့ပြောင်းနိုင်အောင်အစဉ်နဲ့ပြင်ဆင်ထားကြဖို့နှိုးဆော်ထားတဲ့အကြောင်းတာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုပြောပါတယ်မြစ်တော်တော်များများမှာလည်းရေကြီးရေလျံမှုတွေဖြစ်ပြီးတော့အင်ဂျီ100လောက်ရေမြုပ်သွားတယ်လို့ပြောပါတယ်အခုချိန်ထိတော့တေဆုံးဒဏ်ရာရတဲ့သတင်းမျိုးတွေမရှိသေးပေမဲ့တာဝန်ရှိသူတွေကလိုက်လံစစ်ဆေးနေတယ်လို့သိရပါတယ်
INDS ယောဂဆင်ရာသူတေသနာနဲ့ကုထုံးအစီအစဉ်တွေမှာဆက်ပြီးပါဝင်သွားဖို့နိုင်ငံတကာ HIV ညီလာခံကိုကမကထပြုအစီအစဉ်သူတွေကအ धिक အလူရှင်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုတနင်္ဂနွေနေ့ကတိုက်တွန်းလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရန်ပုံငွေဖျက်တောက်မယ်လို့ချိန်ချောက်ထားတဲ့ကြားမှာပဲအခုလိုတိုက်တွန်းလိုက်ကြတာပါ။
we've heard from the White House questions of, or certainly suggestions of cuts that sound like they could seriously jeopardize.
Yamungwe phet daw me so da tamara in philo ga ni cha tha ya bi da ha di ka yoga ko yin san phie shin na ma a ji a je a jet yai sin nai ma de da pyin akhu lu a the tan a chin ni myo ma de ke a khet twi ma ba de ke sa ma american lu lu ha a dik a lu shin ni phit bi thu lu ko set pi lo pa win ni se chin ma de pa win ni bu lu wa ba de lu နိုင်ငံတကာ AIDS ယောဂဆိုင်ရာအဖွဲ့ဥက္ကဋ္ဌလင်ဒါဂီလ်ဘက်ကာကပြည်ထောင်နိုင်ငံပါရီမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့လူအသက်အန္တရာယ်ကျရလိမ့်မယ်လို့လည်းသူကဆိုပါတယ်။ AIDS ယောဂဆိုင်ရာသိပ္ပံနည်းပညာတိုးတက်မှုတွေနဲ့ရမုံငွေကျော်နေလာတဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးကြဖို့သိပ္ပံပညာရှင်6000ကျော်တက်ရောက်တဲ့ညီလာခံတစ်ခုကိုပါရီမြို့တော်မှာဗိုလ်ထုနေတီကျင်းပနေတာပါ။ဒီကဘာလုံးနေနဲ့ဆိုရင် HIV ယောဂဗိုလ်တက်ဖြစ်ရေးအတွက်အစိုးရတွေကပေးတဲ့ရမုံငွေဟာ2010ပြည့်နှစ်ကလေးကဆိုရင်ပြီးခဲ့တဲ့နှစ်ကအနည်းဆုံးဖြစ်ခဲ့ပါတယ်။အရင်ကရမုံငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံရှိခဲ့တာကနေမနှစ်ကဒေါ်လာ 9 ဘီလီယံထိကျသွားတယ်လို့ကယ်လီဖိုးနီးယားအခြေစိုက်ကိုင်ဇာမီသားစုဖောင်ဒေးရှင်းကပြောပါတယ်။အမေရိကန်ဟာအများဆုံးအလူရှင်နိုင်ငံဖြစ်ပြီးအစိုးရတွေပေးတဲ့ရမုံငွေစုစုပေါင်းရဲ့3ပုံ2ပုံလောက်ကိုထည့်ဝင်လာတာဖြစ်ပါတယ်
။ဂျော်ဒန်နိုင်ငံအစ္စရေးတန်ရုံမှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူတဦးသေဆုံးသွားပါတယ်။ဂျော်ဒန်လူညိုရေးတပ်ဖွဲ့ကဘာတရင်ချက်လက်မှတ်ထပ်မံပြီးတော့ထုတ်ပြန်တာမျိုးမရှိသလိုအစ္စရေးတာဝန်ရှိသူတွေကလည်းမှတ်ချက်တစုံတရာပေးဖို့ညှင်းဆိုပါတယ်။တိုက်ခိုက်မှုအတွင်းအစ္စရေးလူမျိုးတဦးဆိုးဆိုးရွားရွားထိခိုက်ဒဏ်ရာရရှိသွားတယ်ဆိုပြီးတော့ပြင်သစ်သတင်းဌာန AFP ကဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တွင်အစ္စရေးနိုင်ငံကမွတ်စလင်ဘာသာဝင်တို့အထွတ်မြတ်ထားရာဂျေရုဆလင်မြို့ရဲ့အရှေ့ပိုင်းမှာတပ်ထုရှာဖွေတဲ့ကိရိယာတွေတက်ဆင်ခဲ့ပြီးတဲ့နောက်အစ္စရေးနဲ့ဂျော်ဒန်တို့ကြားမှာတင်းမာမှုတွေတိုးများလာခဲ့ရပါတယ်။လူညိုရေးရဆောင်ရွက်ချက်တစ်ကြောင့်တောက်ကြာနေဂျော်ဒန်နိုင်ငံရဲ့မြို့တော်အီမန်မှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။
တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါမြန်မာအရေးဆွေးနွေးခန်းကိုမထုတ်လွှင့်ခင် H1N1 ဝက်တုတ်ကွေးရှိနေတယ်လို့တန်တရားရှိသူလူနာနှစ်ဦးရှိနေတဲ့အကြောင်းစက်မှတ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ရှင် H1N1 ခေါ် Swine Flu ဝက်တုတ်ကွေးရောဂါပိုးတန့်လို့တန်တရားရှိတဲ့လူနာနှစ်ဦးရန်ကုန်စည်းရုံကြီးမှာရောက်ရှိနေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါတယ်ဒီသတင်းကိုမကြခင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းသိရပါတယ်2009ခုနှစ်ကစတင်ဖြစ်ပွားပြီးလူ2000နီးပါးသေဆုံးခဲ့တဲ့ဒီ H1N1 virus ပိုးဟာမြန်မာနိုင်ငံကိုတော့2010ပြည့်နှစ်မှာစတင်ကူးစက်ခဲ့တာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
ရန်ကုန်စေယုံကြီးမှာတက်ရောက်ကူတာနေတဲ့လူနာနှစ်ဦးရဲ့အခြေအနေဟာစိုးရိမ်ပွေရာမရှိဘူးလို့စေယုံဦးကြီးကပြောပါတယ်။ဒီလူနာတွေဟာဘယ်နေရာကလာတာလဲ၊ဘယ်အချိန်ကစေယုံကိုစတင်ရောက်ရှိလာခဲ့တယ်လဲဆိုတော့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။ပြည်သူတွေအနေနဲ့လူရာထက်ပိုပြီးအစိုးရိမ်မလွန်ကြဘူးနဲ့သတင်းအမှန်ကိုစောင့်ကြည့်ကြဖို့လဲကျန်းမာရေးပညာရှင်တွေကဒီတော့တွင်တိုက်တွန်းထားပါတယ်။ H1N1 call swine flu ဝက်တုတ်ကွေးလို့အမည်ပေးထားပေမဲ့ဝတ်သားစားလို့ဒီယောဂပိုးကူးစက်လာတာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာကျန်းမာရေးပညာရှင်ဒေါက်တာတင့်ဆွေကပြောပါတယ
်ဝက်တုတ်ကွေးလို့ခေါ်ပေမဲ့လို့ဝတ်သားစားလို့ကူးတာတော့မဟုတ်ပါဘူးအဲ့တော့အသက်ရှူလမ်းကြောင်းကဝင်လာဖြစ်တဲ့အတွက်ဒီအသက်ရှူလမ်းကြောင်းဆိုတာနှာခေါင်းပေါ့အဓိကဒါကြောင့်ဟိုကာကွယ်ရေးမှာဒီနှာခေါင်းစည်းသုံးတာနဲ့နောက်ဒီအမုံအမွားတွေကမျက်နှာပြင်အလုံးမှာကျနေနိုင်တော့ကလက်ကိုမကြမကြဆေးတဲ့ဤတွေဟာဒါကာကွယ်ဖို့အကောင်းဆုံးပါပဲ
ဟုတ်ကဲ့အခုဒီမြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံရတယ်လို့တန်တရားဖြစ်လာရတဲ့အခြေအနေကရာသီဥတုနဲ့ရောဆိုင်လားရှင့်ဘာကြောင့်လဲလို့ယူဆပါလဲရှင့
်အဲဒီ virus ဆိုတဲ့ပိုးတွေကရာသီဥတုပေါ်မှာအဓိကမူတည်ပါတယ်သူဟာအသက်ရှိကောင်းနေလို့ပဲသူတို့ဟာရေကြီးရမျက်နှာဆိုတဲ့သဘောမျိုးပေါ့နော်။ရာသီဥတုလိုက်ပေါ်ပေါ်လာတော့ဒီဥတုအခြေအနေသူတို့နဲ့တင့်တင့်တဲ့အချိန်မှာသူတို့အကောင်းနဲ့အများကြီးပေါ်ပေါ်လာပြီးတော့အဲလူတွေကိုကူးစက်တာပါ။အဲ့ဒါကြောင့်ရာသီဥတုနဲ့ဆိုင်တယ်လို့ပြောရင်မှန်ပါတယ်ခင်ဗျ။
2009ခုနှစ်မက်ရှလာကမက္ကဆီကိုနိုင်ငံကနေစတင်ဖြစ်ခဲ့ပြီးနိုင်ငံပေါင်း200ကျော်ကိုပြန့်နှံ့ခဲ့တဲ့ H1N1 virus ကြောင့်လူပေါင်း2000နီးပါးသေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကခန့်မှန်းခဲ့ပြီး H1N1 ခေါ် swine flu ဝက်တုတ်ကွေးကိုလည်းကမ္ဘာ့ကပ်ဘေးရောဂါအဖြစ်အဲ့ဒီနှစ်ဇွန်လမှာကြေညာခဲ့ပါတယ်။ဒါ့အပြင်ဆေးပညာသမိုင်းမှတ်တမ်းတွေမှာလည်း1918ခုနှစ်မှာလူပေါင်းသန်း40ခန့်သေဆုံးခဲ့ရတဲ့ Spanish flu ဟာ H1N1 virus ပိုးကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဝက်တုတ်ကွေးရောဂါကာကွယ်ဆေးကို2009ခုနှစ်မှာစတင်ထုတ်လုပ်ခဲ့ကြောင်းဒေါက်တာတင်းဆွေကအခုလိုပြောပါတယ
်။ကာကွယ်ဆေးဟာလည်း ဒီဖြစ်တဲ့ virus ပိုးပေါ်မှာမူတည်ပြီးထွက်ရတဲ့ကာကွယ်ဆေးဖြစ်တော့ဒီကာကွယ်ဆေးအစ်စ်ကိုတော့မှသူကဟိုတစ်နှစ်ကိုတစ်ခါထိုးရတယ်ကာကွယ်ဆေးကလည်းနှမျိုးနှစ်စားရှိတယ်ခင်ဗျာထိုးဆေးနဲ့တစ်ခါနှာခေါင်းထဲကိုထည့်တဲ့ဆေးပေါ့နှာခေါင်းထဲထည့်တဲ့ဆေးကအသက်ကြီးတဲ့အဲလူတွေလောက်ပြီးတော့ထိုးဆေးကတော့ဟို6လအထက်ဆိုကုန်ထိုးလို့ရတာမျိုးဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတော့2010ပြည့်နှစ်မှာ H1N1 virus ပိုးကူးစက်ခံရသူတွေကိုစတင်တွေ့ရှိခဲ့ပါတယ်။အဲ့ဒီအချိန်ကကျန်းမာရေးဝန်ကြီးဌာနကနေဒီ virus ပိုးနဲ့ပတ်သက်လို့အလုံယုံဆွေးနွေးပွဲတွေကို WHO နဲ့ပူးတွဲကျင်းပပြုလုပ်ခဲ့တဲ့မှတ်တမ်းတွေတွေ့ရကြောင်းဒေါက်တာတင်းဆွေကပြောပါတယ်။ဝတ်တုတ်ကွေးရောဂါပိုးကူးစက်ခံရသူရဲ့နှာခြေချောင်းဆိုးတာကနေ virus ပိုးကူးစက်နိုင်တာကြောင့်နှာခေါင်းစီးထားကြဖို့နဲ့လက်ကိုလည်းမကြာခဏဆေးကြောဖို့ကျန်းမာရေးပညာရှင်တွေကတတိပေးထားပါတယ်။ဒီတုတ်ကွေးယောဂါဟာ9ရက်ကနေ10ရက်အထိကြာနိုင်တယ်လို့ဆိုပါရယ်။တာမန်တုတ်ကွေးအဖျားယောဂါလို့တူတရောင်ရှိပြီးပေါ့ဆစွာနေမယ်ဆိုရင် shock ရပြီးအသက်အန္တရာယ်ကိုထိခိုက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါရယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကလည်း H1N1 အပါအဝင်ရာသီတုတ်ကွေးယောဂါကြိုတင်ကာကွယ်ရေးသတိပေးနှိုးဆော်ချက်ကိုဒီကနေ့မနေ့အစောပိုင်းကထုတ်ပြန်ထားပါရယ်ရှင်။
မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်ဒီတစ်ပတ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့အင်ကာဂျိုကိုသွားဖို့အမေရိကန်အာကာသစူးစမ်းရေးဌာနကသုတေသနလုပ်ငန်းတွေထဲမှာသိပ္ပံဘာသာရပ်မျိုးစုံပါဝင်နေဆိုတဲ့အကြောင်းကိုပြောပြမှာပါဒီပညာရပ်မျိုးစုံအသုံးပြုပြီးအင်ကာဂျိုကိုသွားနိုင်ဖို့ NASA ကဘယ်လိုဆောင်ရွက်နေပါသလဲတက္ကသိုလ်များအာကာသစူးစမ်းရေးအဖွဲ့ USRA ရဲ့2016ဆုရှင်တူဦးဖြစ်တဲ့ NASA Glenn Research Center ကမြမသိပ္ပံပညာရှင်ဒေါက်တာဘရီရာတင်ကိုဝါရှင်တန် DC VOA စတူဒီယိုမှာတော်ခင်မြို့သက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဥပဒေတဲ့အခု VOA မှာလာပြီးတော့ဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်အခုပေါ့နော
်ဟုတ
်ကဲ့ကျမတို့က NASA ဆိုလို့ရှင်အဲ့နော် NASA က American ဒီအာကာသစူးစမ်းရေးဟိုသုတေသနဌာနဆိုပြီးတော့ဒီအင်ကာချိုသွားဖို့ NASA လုပ်နေရဆိုတော့လူတိုင်းကစိတ်ဝင်စားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပဒေသားတွေကိုမေးပြရစီ
အချင်းချင်းပြောပြမယ်ဆိုလို့ရှိလို့ရှင်အင်ကာချိုကိုလူသွားမယ်ဆိုတာအင်ကာချိုကိုလူမသွားခင်ပါလဲဆိုစိတ်ယုတ်တွေအရင်ပို့ရတယ်လေလ
ူ
ခဲ့တဲ့10နှစ်17နှစ်လောက်စိတ်ယုတ်တွေအဲ့ဒီစိတ်ယုတ်ကလေးတွေပို့ပြီးတဲ့အခါကျအင်ကာချိုဘောမှာအတိတ်ကအင်ကာချိုဘောမှာရေရှိသလားပြီးတဲ့အခါကျရင်လူတွေနေလို့ရမလားဆိုတဲ့ဟာပေါ့နော်
အဲ့တော့ဂျိုးမမသွားခင်အရင်ဆုံးစမ်းတ
ာစမ်းတာလိုအပ်တ
ာတွေလောက်အောင်
လိုအပ်တာတွေအများကြီးဖြစ်အဲ့တော့အင်ကာဂျိုးသွားဖို့အတွက်ပြင်ရမယ်ဆိုတာပါလဲဆိုအင်ကာဂျိုးရောက်အောင်ဘယ်လိုဒုံးပြမျိုးစောက်မလဲအခုစောက်စောက်နေပြီနောက်၃လနှစ်ဆိုလို့ရှိလို့ရှင်သူတို့ဒီဟာကိုဟိုရင်းပေါ့နော်အပီဆိုင်ရာအာကာတာစခန်းကိုပြစ်တင်လို့ရပြီဒါပြီလို့ရှင်နောက်၅နှစ်၆နှစ်လောက်နေလို့ရှိလို့ရှင်လဘုံခဏပြန်သွားကြည့်မယ
်
သူတို့ဒုံးပြန်ဘယ်လောက်အထိဟိုကိုကပေါ့နော်အင်အားကောင်းကောင်းနဲ့စနေတကြပြစ်တင်နိုင်လေပေါ့ဒါပြီးလို့ရှိရင်နောက်15နှစ်လောက်နေလို့ရှိလို့ရှိရင်အင်ကာဂျိုပေါ်လူသွားပါတော့မယ်အ
ဲ
သွားတဲ့အခါကျတော့အင်ကာဂျိုသွားဖို့ကဟိုကဟိုကပေါ့နော်အရင်တစ်ခေါက်ပြောမှုတယ်ထင်ပါတယ်ဟိုအသွားတင်6လခွဲကြာမယ်ဟုတ
်က
ဲအဲမိုင်တန်းပေါက်မြောက်များဆိုတော့သွားတော့အပြန်ကို6လခွဲကြာမယ်ဟု
တ်ကဲ
အသွား6လခွဲကြာပြီးတော့ရောက်ပြန်လို့လို့မရဘူ
း
ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိလို့ရှိရင်ဒီကိုကဘာပတ်လမ်းကြောင်းတဲကိုမဝင်တဲ့အတွက်လွဲသွားမယ်
အဲ့
တော့ဟိုမှာတစ်နှစ်ခွဲနေရတယ်အဲ့တော့တစ်နှစ်ခွဲရဲ့ဒီမှာ6လခွဲရဲ့အသွား6လခွဲအပြန်6လခွဲဆိုတော့တစ်နှစ်ခွဲနှစ်နှစ်ခွဲဆိုတော့သုံးလေးနှစ်ဖြစ်နေအ
ဲ့
လောက်သွားတဲ့ခရီးအတွက်ဆိုလို့ရှိလို့ရှင်အစားတောက်ဘယ်လိုတည်သွားမလဲ
ဟို
ပေါ်မှာရေမရှိရင်ဘာလုပ်မလဲအဲ့
တော
့ရေကိုမရှိဘူးရေမရှိတော့ရေရှိသလားဆိုတဲ့ဟာကဘာလဲဆိုအခုမှစမ်းတက်ဝါးဝါရှာတော့ရှိပါသေးတယ်
အဲ့
တော့ရေကိုဟိုပေါ်မှာနှစ်နဲ့ချီပြီးတော့သွားနေတော့ရောပြန်လာတော့ပေါ့နော်အဲ့တော့ရေတန့်ထုတ်တဲ့စက်တွေအဲ့အဲ့ဒါ၄ပေါ့နော်အဲရေတန်းထုတ်ပုံထုတ်ဒီနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတော့တိုင်းနဲ့ဆက်မျိုးကျွန်တော်လည်းကူပြီးတော့လုတ်ခဲ့ပေးပူပါတယ်ခုနဟိုဟို
ဟို
တရက်ကပြောရပေါ့နော်ဟို intravenous generation ဆိုတဲ့ဟာရေတန်းကနေပြီးတော့မှစားရောပြီးတော့မှဟ
ို
ပေါ့နော်ဒီကိုတွေးတဲ့ကိုထုတ်လို့ရတဲ့ဒီဟိုပေါ့နော်ကိုခန္ဓ
ာထုတ်ရေမရှိရင်ဘလို့ရှင်းတန်းလဲမလုပ်လို့ဆိုတာပေါ့နော်ဟုတ်ကဲ့အဲ့တော့
နောက်တစ်ခုကပါလဲဆိုတဲ့အခါကျဒ
ီမှာ
အစားအသောက်ကပါလဲဆိုတော့အဲ့လောက်ဝေးတဲ့ခရီးနေမကဘူးဘလောက်ထိစဉ်းစားလဲဆိုလို့ရှိလို့ရှိရင်ဒီဆက်ကြဝလာနဲ့နောက်ဆက်ကြဝလာကိုတွားကြမယ်ဆိုတဲ့ရည်ရွယ်ချက်တောင်ရှိပါတယ
်။အဲ့
လောက်ဝေးတဲ့ခရီးကိုတွားမယ်ဆိုလို့ရှိလို့ရှိရင်နှစ်ပေါင်းများစွာတွားရတဲ့အတွက်ဒီကနေပြီးတော့ပေါ့နော်ဒုံးပြန်ကြီးတစ်ခုလုံးပေါ်မှာငပီအိုးစားအိုးတွေတင်ပြီးတော့တစ်ခါတည်းတွားကြဆိုဆိုလို့လုပ်လို့မရအောင်လေ။တစ်ချိန်ကျရင်ကုန်သွားမှာပဲ။အဲ့တော့ ဘာလို့ဟာဘာလို့စဉ်းစားနေလဲဆိုလို့ရှိရင်ကျွန်တော်တို့ NASA Center ရှိတယ်လေ Johnson Space Flight Center ဆိုတာ Texas မှာရှိပါတယ်အဲ
့တ
ူသူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီးဆိုင်နော်ရက်တက်ပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီးပြန်ရအဲ့အစီးပြန်ဆိုင်ပေါ့နော်အဲ့ဒါအဲ့ဒါဆိုစပါးဆိုင်တယ်ဆိုလို့ရှိလို့ရှိရင်နော်
ဒီ
ပြိုကျဲတာကနေပြီးတဲ့ကတောက်ရိပ်ထဲတည်းက3-4 လလောက်ကြာတယ်အဲ့လောက်ထိမဆောင်နိုင
်
အချိန်တိုတိုအတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော
်တပွ
ားခုနောက်ပိုင်းတွေ့တဲ့ဟာကတော့ပင်ပန်ပေါက်လို့ဟာမျိုးဟိုပါပြောနော်အပင်တွေစားတွေ့ပါတယ
်အဲ့ဆို
ဟိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲရမရှိတဲ့အချိန်မှာဒီအသီးအနှံတွေပေါ့နော်ဒီအသီးအနှံတွေကိုဘယ်လိုဆွဲရမရှိဘဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော
်ဥ
မာအပြင် hydroponic ပေါ့နော်ရေထဲမှာမြေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်သီးတွေစိုက်တယ
်
အခုတလောရဆိုလို့ရှိလို့ရှိရင်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြည်ဆိုင်ရာအာကာသစခန်းထဲမှာကိုယ့်ဟာကိုယ်စိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့တော့ရပြီပေါ့နော
်အဲ့ဒါအစားတောက်
ဒါအစားတောက
်
လေရှူဖို့အရေးကြီးတယ
်အဲ့
လေရှူဖို့အရေးဆိုတာအင်္ဂါဂျိုပေါ်မှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုပေါ်မှာရှိတာကာဗွန်ဒိုင်အောက်ဆိုက်များတယ်ဆိုလို့ရှိရင်ကာဗွန်နဲ့dioxide ဆိုအောက်ဆီဂျင်လေအဲ
့တော့
ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်ဟာအဲ့ဒီပညာတွေဟာဒါတစ်ခုပေါ့နော်ဒ
ါ
လေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးဆွတ်တာဆိုလို့ရှိလို့ရှိဘလို့အညစ်အကြေးဆွတ်မလဲဘလို့ဟိုပါပေါ့နော်ဒီကိုယ်တွင်ကြံ့မာဖို့တန့်ရှင်ဖို့အတွဲအဲ့အဲ့ဒီဟာတွေပေါ့နော
်အဲ့ဒ
ါတွေလောက်ကြလောက်နေကြပါတယ
်ဟုတ်ကဲ့ဒါသူတေသနာတွေလောက်တာကြိုးပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်အ
ဲ့တော့အခုအင်္ဂါကြိုပေါ်မှာအခုလောလောဆယ်ရောသူတေသနာလုပ်ပြီးတော့ပို့လွှတ်ထားတဲ့ဆက်ရုပ်တွေရှိတယ်လို့သိရပါတယ်။ဒါနဲ့သူတို့တွေကဘာတွေလုပ်နေပါလဲ။ဘာအတွက်ကို
အဓိကကတော့
ပြောပြပေးပါဟုတ်။
ဟုတ်ဟုတ်ကဲ့ပြောပြပါမယ်။အဓိကကတော့ဗာလဲဆိုလို့ရှိရင်အင်္ဂါကြိုလွန်ခဲ့တဲ့10နှစ်15နှစ်လောက်မကကလေးကနေပြီးတော့သူတို့ကင်းထောက်ဂျိုတွေဂျိုတုတွေပို့ပြီးတဲ့အခါကျဒီကနေပြီးတော့လှမ်းကြည့်အဲ့တော့အင်္ဂါကြိုကကဘာလိုပဲဟိုပိုလာကက်ပ်တစ်ဆိုတာရှိတယ်လေ။အဲ့တော့ရေရှိတဲ့နေရာတွေပေါ့နော်။ဆောင်းတင်းကြလို့ရှိရင်အဲ့နေရာတွေဖွေးသွားတော့ဒီနေရာတွေမှာရေရှိတယ်ပေါ့နော်။ဆိုပြီးတဲ့အခါကျတော့ဟိုလူသွားတယ်ဆိုလို့ရှိလို့ရှိရင်လူကရေပေါ်မူတည်ပြီးတော့အသက်ရှင်ရတာ
။အဲ့
တော့ရေရှိတဲ့နေရာကိုလွှတ်မယ်ဆိုရေတကယ်ပဲရှိရလားဆိုတာပေါ့နော်။အဲ့ဆိုတော့အဲ့ဒါအဲ့အတွက်တိုင်းတာဖို့အတွက်ကိုဆက်ရုပ်တွေလွှတ်ပါတယ်။အဲ့တော့ဆက်ရုပ်တွေကပါလဲဆိုတော့အင်္ဂါဂျိုပေါ်မှာကျွန်တော်တို့အင်းအားကန်ကြီးလို့အင်းလေးကန်ကြီးလို့ရေတွေရှိတာမဟုတ်ဘူး။ဟုတ
်က
ဲ့။သူ့ရဲ့မြေကြီးအောက်မှာနော်အင်္ဂါဂျိုရဲ့မြေလွှာအောက်မှာညာပေပေါင်းမြောင်များစွာမှာနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်းတန်းပေါင်းမြောင်စွာစွာရေရှိခဲ့ပူတယ်ဒါဆိုလို့ရှိလို့ရှိရင်တော့တတော်ရီလည်းရှိမှာပဲဆိုပြီးတဲ့အခါကျတော့ပထမဦးဆုံးစထွက်တာတော့ရေရှာထွက်တာပေါ့အဲ့
တော့
ရေရှာထွက်ရုံနဲ့မကဘူးအင်္ဂါဂျိုပေါ်မှာဘလို့တတ်ထူမျိုးတွေရှိတယ်လဲဆိုတော့ဘူမိဗေဒဆိုင်ရာလေးလာမှုတွေအများကြီးလောက်ရပါတယ
်
အင်္ဂါဂျိုကဘလောက်ပူလို့ဘလောက်အေးတယ်လဲပြီးတဲ့အခါကျတော့ရေကိုရေငွေရှိသလားမရှိဘူးလားအဲ့ဒါတွေသူတည်တနာလောက်ရတယ်နောက်ပြီးတဲ့အခါကျတော့ဒီမြေကြီးတွေကနေပြီးဆက်ရုပ်တွေကသူတို့ဟာသူတို့ဟာဒီကနေပြီးတော့အဝေးရက်နေလှမ်းပြီးတော့ညွှန်ကြားလိုက်လို့ရှိလို့ရှိရင်10မိနစ်လောက်တော့ကြာတယ်10မိနစ်လောက်ဆိုလို့ရှိရင်ဟို signal ရောက်သွားတာ ਨੇ သူကပါလဲဆိုအဲ့ဆက်ရုပ်ကနေကြီးကို2ပြီးလို့ဖြစ်တယ်သူကိုယ်တိုင်အဲ့ဒါကိုပါခေါ်မလဲဆိုခရင်လေးနဲ့ကောသူ
ကသူစမ်းတတ်တာ
သူဟာသူစမ
်း
အဲ့ဒါအခါကျတော့
အဲ့
ဆက်ရုပ်တစ်ခုလုံးကိုနိုင်ကိုကပါလဲဆိုလို့ရှိလို့ရှိရင်သူကိုယ်တိုင်ကားမောင်းသွားကောက်တိရိုက်တဲ့ကားလောက်ရှိတော့ဘ
ူးအဲ့ဒ
ါကားမောင်းသွားပြီးတော့ဒီဓာတ်တထုတွေကိုကိုယ်တိုင်နိုင်2ရှာ
ဒီ
သန်တာတာပြီးတဲ့အခါကျလို့ရှိရင်အဲ့ဒီ data တွေကိုကဘာကိုပြန်ပို့
ဟုတ
်ကဲ့အဲပေါ့နော်အဲ့လိုလုပ်နေတာရှိပါတယ
်ဆိုတော့ဒီလောက်ပေါ့နော်ခက်အခုမှအင်္ဂါဂျိုအကြောင်းနဲ့ဘာမှမသိသေးပဲနဲ့လူနေဖို့လုပ်နေတယ်ဆိုတော့ဒီရည်ရွယ်ချက်ကဟိုကအောင်မြင်မယ်လို့အောင်မြင်မယ်ထင်လို့လုပ်နေတာပါလ
ားအောင်မြင်ပါပါအ
ောင
်မြင်ပါပါအောင်မြင်ပါနောက်အမေရိကန်တနိုင်ငံနဲ့လုပ်တာမဟုတ်ပါဘူးကဘာမှာရှိတဲ့အဲ့စက်မှုလက်မှုထွန်းကားပြီးတော့သူဟိုကအာကာသတုတေသနာကိုအရန်ကိုစိတ်ဝင်စားသွားလုပ်နေရုရှားလည်းပါပါတယ်အာပြီးတဲ့အခါကျရင်ဂျာမနီပါပါတယ်ပြင်သစ်ပါပါတယ်အီတလီပါပါတယ်အင်္ဂလန်ပါဂျပန်လည်းပါတယ်ကနေဒါလည်းပါတယ်ပေါ့နော်နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်အဲ့အကုန်လုံးစုပေါင်းပြီးတဲ့အခါကျတော့ဒီအင်္ဂါဂျိုပေါ်ကိုဟိုလူတွေနောက်နှစ်တရားစသည်ဖြစ်စေပေါ့နော်အဲ့ကြလို့ရှိလို့ရှိရင်တွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြည့်တဲ့ခါကျသူတည်တနာရီလုပ်မယ်ဆိုတော့ရည်ရွယ်ချက်နဲ့အာသွားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုအင်္ဂါဂျိုမသွားခင်ပေါ့နော်သူတည်တနာရီလုပ်နေတာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာပါ
ဆိုတော့ဒီ
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအခုက เนาะဒီနေရာမှာပဲနေလို့ရလားမရလားစမ်းသပ်နေတာရှိပါတယ်ဘယ်အချိန်နေများရှိပါပြီလဲအဲ
့ဒါဟုတ်အဓိကဘာလဲဆိုတဲ့အခါကျတော့ကမ္ဘာဆွဲကလုံးဝမရှိတဲ့နေရာမှာလူတွေနေတဲ့အခါကြလို့ရှိလို့ရှိရင်ဟိုဟာစိတ်တက်ရေးအရာရဟိုဟာပေါ့เนาะဒီစဉ်းစားတာတွေးခေါ်တာတွေကအစားပြောင်းသွားတယ်ဆိုတာရှိတယ်နောက်တစ်ခုကဘာလဲဆိုလို့ရှိလို့ရှိရင်လူတွေဒီကမ္ဘာဆွဲရမရှိတဲ့အခါကျအယိုးပွားယောဂဖြစ်တယ
်ဟုတ်
ကဲ့အဲ့ဒါအဲ့တော့ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုအခုတည်းစုံစမ်းတုံးပါပဲအဲ့တော့လွန်ခဲ့တဲ့ဟိုပါပေါ့နော်ဟိုလာတိတ်မကြတဲ့တေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာဂတာသူရဲ့ကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည့်ဆိုင်ရာအာဂတာစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင့်လာတဲ့အခါကျတော့သူကဘာပေါ်လေးရောက်သူလမ်းကိုယ်တိုင်းမလျှောက်နိုင်ဒရင်တရင်ဖြစ်နေအဲ့ဒါမျိုးပေါ့နော်နောက
်
ဒီအကတာစခန်းထဲမှာဟိုအကြာကြီးနေတဲ့အခါကြလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်အမွှာကြီးအကို2ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်စမ်း
ခဲ့တဲ့အခါကျတော့ကျွန်တော်ပြောမှုတယ်ထင်ပါတယ်အဲ့တော့ဘာလဲဆိုတော့အမွှာကြီးကိုဖြစ်ပြီးတဲ့အခါကျတော့
သူ့
အပေါ်မှာစားတဲ့အတိုင်းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဒါစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတဲ့အခါကျတော့ဟိုဟိုရင်းပေါ့နော်အပြူဆိုင်ရာအာကာတာစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်အဲသူပြောပြသူစစ်လိုက်တဲ့အခါကျတော့သူစမိတ်လာတယ
်ဟုတ်တ
တိမိတ်လားတတိမိတ်မိတ်လာတယ်ဆိုတော့လေဟိုအလွန်ခဲ့တဲ့ဟိုပါပေါ့နော်မနေ့ကဘာစားလဲဆိုတော့တခါကြီးကြရင်သူမမှတ်မိတော့ဘူးပေါ့နော်အဲ့ဒါဆိုတော့ဘာကြောင့်ဖြစ်တယ်လဲပေါ့ဒီပေါ်မှာဟိုကဘာပေါ်မှာရှိတယ်သူဟိုပါပေါ့နော
်ဟို
အဲအဲဖွားဖွဲ့တော်ကတော့ဘာမှမဖြစ်ဘူးသူကမနေ့ကဘာစားလဲလဲမှတ်မိတယ်ပြီးခဲ့တဲ့3ရက်လောက်ကဘာစားလဲဆိုတာလဲမှတ်မိတယ်ပေါ့ဆိုတော
့ဟော
အဲ့ဒါမျိုးပေါ့နော်အဲ့အဲ့ဒါကြီးပါလာတာပေါ့နော်နောက်ပြီးတော့ကျမကြီးဒါနှစ်ဟိုတစ်နှစ်လောက်နေခဲ့တဲ့အခါကျတော့ကျမကြီးဘယ်လောက်အထိပြောင်းလဲသွားလဲဆိုတဲ့ဟာတွေလဲလေ့လာတာရှိပါတယ
်ဟု
တ်ကဲ့ဒါတွေဟာဟိုအင်္ဂါဂျိုတဲ့ဒီတဲ့မကဝေးတဲ့နော
်ဒီ
ပေါ့နော်ဒီစက်ကြဝလာအစွန်ထိသွားတဲ့အခါကျလို့ရှိလို့ရှင
်ဓာ
တွေကိုကြိုပြီးလေလာနားလေတိထားမှဟာ
ဟုတ်တယ်ပေါ့
ကြိုပြင်ထားမှရမယ်ကိစ္စတွေပ
ါဟုတ်ကဲ့
ဟုတ်ပါတယ
်ဆရာဒီလိုမျိုးသွားတယ်ဆိုလို့ရှင်လူရဲ့ချင်းမရဲ့အစားပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဓာတွေကိုစီစဉ်တယ်စီစဉ်တယ်ဆိုတော့အခုမှန်းထားတာပေါ့နော်ဒီအင်္ဂါဂျိုကိုအင်္ဂါဂျိုပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ရှင်လူကိုလွတ်တင်နိုင်မလဲပေါ့နော
်အဲနောက်15နှစ်ဆိုတဲ့အခါကျတော့
2030
လောက
်
နော်30နဲ့35ကြာလောက်မှာဆိုလို့ရှိလို့ရှင်သူတို့စသွားဖို့အတွက်ကိုအင်္ဂါဂျိုဟိုပါသွားဖို့အတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့
ဟုတ်ပ
ါအခုဒီ NASA ကဒီအင်္ဂါဂျိုပေါ်မှာသွားပြီးတော့နေဖို့လုပ်တာ NASA တခုတည်းလုပ်တာလားတခြားဘယ်အဖွဲ့တွေပါလဲပြောပြပေးပါ
ဦးဒီဟိုအင်္ဂါဂျိုကိုသွားပြီးတော့ဟိုဒီသွားဖို့အတွက်ကိုအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာဂါတာတုတေတနအမေရိကန်အစိုးရထောက်ပံ့ထားတာပေါ့နော်အဲ့တော့ဒီဌာနအမေရိကန်အစိုးရတယ်မဟုတ်ပါဘူးတခြားကမ္ဘာမှာရှိတဲ့တခြားနိုင်ငံတွေကဥပမာအဖြစ်ရုရှားကလည်းအာသွားဖို့ကြိုးစားနေပါတယ်အာထိုနည်း၎င်းပဲအာတရုတ်ပြည်သူသမ္မတနိုင်ငံကလည်းသူတို့သွားဖို့အတွက်ကိုအာဂါတာရင်မှုတွေနဲ့ဒီအင်္ဂါဂျိုဘောကိုဟိုပေါ့ချီချားဖို့အတွက်ကိုဆိုရဲဟာပါပါတယ
်အဲ
သူတို့ကြိုးစားနေတဲ့အထက်မှာလူရောက်ဖို့အပြင်နောက်ဘယ်လိထောင်စဉ်းစားနေတဲ့ဘယ်အထိထောင်စဉ်းစားနေလဲဆိုတဲ့အခါကျတချိန်သောအခါမှာကဘာပေါ်မှာရှိတဲ့တန်ရာဇာတတွေမရှိတော့ဘူးဆိုလို့ရှိရင်အင်္ဂါဂျိုပေါ်မှာရှိတဲ့တန်ရာဇာတတွေကိုဟိုမာရင်ပဲတော့အေးဟိုပါပေါ့နော်အေးဂျိုတန့်စင်ပြီးတော့ပြန်ယူလာပြီးတော့ဒီမှာတုံးလို့ရမလားအဲအဲ့ဒီအထိကိုတော်တော်ကိုဟိုပါပေါ့နော်စဉ်းစားနေကြပါတယ်ဈေးဘွားဖြစ်ပေါ့နော
်ဟု
တ်ကဲ့ဟုတ်ကဲ့
အခုလုံးနဲ့ဖြည့်ချပေးတဲ့အတွက်ဥပဒေတရား
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဖွေရေကထုတ်လွှင့်ပေးနေတဲ့မြမယေစုနေခံစီစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှအတင်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါလိမ့်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ24ရက်မနက်9နာရီတိနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေရဲ့မြန်မာပြည်ကပေးစာခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
လက်ရှိချိန်မှာတမတော်အနေနဲ့တိုင်းပြည်ကာကွယ်ရေးတာဝန်တွေယူနေရသလိုအခြားတစ်ဖက်မှာပြည်တွင်းစစ်ရဲစေးရေးငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်လည်းငါကတိုင်းသားတွေရဲ့ယုံကြည်မှုရအောင်စ조사ပြဖို့လည်းလိုပါတယ်
။ငင်းချိုင်းနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားပြောင်းလဲသွားပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကန်တာကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေလီတပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဦးဆုံး VOA အစီအစဉ်တွေကိုအစဉ်အမြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါမယ်နော် VOA ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ Hisan Mate ဖြစ်ပါတယ်အမြဲလဲနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး VOA ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမာခံပြည်သက်တယောက်ပေါ်လို့သူကရေးလာပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ video ကသတင်းတင်ပြပေးနေတာမှာအဲ့ဒီသတင်းတွေပေါ်မှာအခြေခံပြီးတော့သောရရှင်ကြီးကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့မှတ်ချက်စကားတွေကိုလည်း VOA ကဝေမျှပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာတေချာဖြည့်ရှင်းလို့မရတဲ့ပြဿနာတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာဖြည့်ရှင်းနိုင်မလားဆိုတဲ့သတင်းသုံးသပ်ချက်ကိုကျွန်တော်တို့ VOA မြန်မာပိုင်းကနေပြီးတော့ဥစီသူအောင်မြင်ကသတင်းသုံးသပ်ချက်ထုတ်လွှင့်ပေးတာကိုသောရရှင်ကြီးတို့ကိုပိုင်အမြင်တွေနဲ့တုံ့ပြန်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးသားလာကြပါတယ်ရှင်ဒီကျမဝင်းမင်းဆိုတဲ့သောရရှင်ကဒီပြဿနာဖြစ်နေတာနှစ်တည်းအတော်ကြာခဲ့ပါပြီဆိုပြီးတော့အခုလို့သူ့ရဲ့အမြင်ကိုရေးလာပါတယ်
။ကျူးပြဿနာကအခုမှမဟုတ်တလို့ရန်ကုန်တမြို့ထဲမှာလည်းမဟုတ်ပါဘူး။နိုင်ငံအနှံ့မြို့တိုင်းလူလူမှာဒီပြဿနာကရှိနေတာပါ။တချို့ကကိုယ့်အသည့်မိတ်ဆွေကနေစရာမရှိလို့တနာကြတာနဲ့ကိုယ့်အိမ်ကိုယ်ဝန်းထဲမှာနေခိုင်းခဲ့ကြတယ်။အဆောင်လဲရတစ်ဖက်လူလဲအဆင်ပြေဆိုပြီးတော့ပေါ့။အဲ့လိုနေရာကနေနှစ်တော်ကြာလာတဲ့အခါကျတော့ကိုယ်သားသမီးနေဖို့ပိုင်ရှင်ကပြန်ထွက်ခိုင်းတော့ထွက်မပေးကျင်ကြတော့ပါဘူး။ရက်ကွက်တိုင်းတရားရုံးတိုင်ပြန်တော့အလုတ်ကင်လဲပြက်ငွေလဲကုန်ပြီးတော့အိန္ဒိယအစားဝယ်ပေးရတဲ့သူနောက်ဒီအိမ်ဝင်းတန်ကြီးရဲ့တဝက်ပေးရတာလဲရှိပါတယ်လူတွေကလောဘတက်လာကြပြီးမတော်မတရားလိုချင်ကြတယ်လေတနာလို့ထားမိသူကအပြစ်ဖြစ်နေရပါပြီဒီတော့တနာတိုက်လားမထိုက်လားစဉ်းစားကြည့်ပေါ့ဗျာတနာတဲ့သူများရှိရင်အဲ့ဒီကျူးတွေကိုကိုယ့်အိမ်ကိုယ်ဝန်းထဲမှာခေါ်ထားကြစေချင်ပါတယ်တနာရအောင်ဆောင်ပြီးတော့ကိုကတပြားတစ်ချက်မှမကူညီပဲမကောင်းပါဘူးမတရားပါဘူးပြောတာကိုမခံရသေးလို့ပဲထင်ပါတယ်
ဒါတော့ကိုဝင်မေသူ့ရဲ့တွေးမြင်ချက်ကိုသူ့ရဲ့အမြင်ရေးလာတာဖြစ်ပါတယ်ရှင်။ဦးတူမန်ဆိုတဲ့သောရရှင်ကတော့
ကျမတို့စုကျူးထားတာမှမဟုတ်တာ။ရန်ကုန်မှာအိမ်ပိုင်မွေးနှိုင်းလို့အဲ့ဒီမှာသွားဝယ်ထားတာအခုလဲဆောင်ထားတယ်လေ။စိမ့်လန်းဆိုပြီးဆိုတဲ့ယူအမှာပေါ့။တိတ်ကိုခံစားရပြီးတော့တိတ်ကိုဒုက္ခရောက်ပါတယ်။ကျမတို့မှာဘာမှလည်းမရှိတော့ဘူး။ယူတောင်ယူချင်ပါတယ်ရှင်
။သူတို့ကဒီအစိုးရကကျွန်းကျော်နယ်မြေလို့သတ်မှတ်ထားတဲ့နေရာမှာသွားပြီးတော့ပတ်စံပြီးတော့အိမ်ဝယ်ထားရတာပါလို့ဒီသောရရှင်ကဆိုလာပါတယ်နောက်ထပ်သောရရှင်ဟန်ကြီးကလည်းသူ့လိုပါပဲသူ့မှာရှိတဲ့ပတ်စံလေးစုဆောင်းပြီးတော့ဒီမြေခွက်လေးကိုဝယ်ထားတာအခုတော့ဒုက္ခရောက်ပြီပေါ့လို့အခုလိုရေးလာပါတယ
်ကျွန်တော်ဆိုရှိတာလေးနဲ့နှစ်ကွက်တွဲလေးဝယ်မိလိုက်တာအခုတော့သွားပြီပေါ့ဗျာမြေခွက်တွေရောင်းလုံးကတည်င်းစာကတော့ထဲ့ကျင်ညာတာအဲ့ဒီတော့ကအခုဖြတ်တဲ့လူကြီးတွေကဘာလုပ်နေကြရလဲမသိကြအောင်စောင်းနေကြရလားလူချမ်းသာတွေအတွက်ကနှစ်ကွက်စာ14သိန်းဆိုတာဘာမှမဖြစ်ပေမဲ့ကျွန်တော်တို့လူအခြေခံလူရန်းစားတွေအတွက်ကတော့ဘဝကြီးတစ်ခုဖြစ်နေပြီလေ
ဒါတော့ကျူးကျော်နေရမှာသူတို့ကိုယ်ပိုင်မြေနဲ့တကယ်သွားဝယ်တဲ့အတွက်ကြောင့်မလို့သူတို့ဆုံးရှုံးရပါတယ်ဆိုပြီးရေးလာတာပါဒါပေမဲ့အဲ့ဒီမြေကြီးကတကယ်တမ်းသူတို့ကိုရောင်းချတဲ့သူတွေလည်းပိုင်ဆိုင်တဲ့မြေကြီးမဟုတ်ဘဲကျူးကျော်တဲ့မြေကြီးဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီသူတွေစီကနေတဆင့်ဝယ်တဲ့သူတွေလည်းဒုက္ခရောက်ကြရတာဖြစ်ပါတယ်နော် ဥချိုကြီးဆိုတဲ့တော်ရရှင်ကလည်းဒီကိစ္စကအခုမှဖြစ်တာမဟုတ်နှစ်ပေါင်းတော်တော်ကြာခဲ့ပြီတချို့ဆိုရင်မြေနေရအခိုင်မှာအင်ကြီးရခိုင်ဖြစ်နေပါပြီဆိုပြီးအခုလိုရေးလာပါတယ
်ကျူးတရန်နှစ်3 40လောက်ရှိပါပြီအခုအစိုးရလက်ထက်မှာမဟုတ်ပါဘူးအရင်ကမြို့မှာလူရည်နေပြီးတော့မသိတာလို့ပါအခုကနေရလူတွေကရန်ကုန်မြို့ကစီးပွားရေးအဓိကကြတော့အကုန်မြို့ရောက်ကုန်လာတဲ့အခါအလွယ်တကူပတ်ဆက်မပေးဘဲယာယီမှုစီပင်တို့နဲ့ပေါင်းပြီးတော့ဝင်ရောက်နေထိုင်လာတဲ့အတွက်ကျူးတွေများလာတာပါအဲဒါကြောင့်အရေးယူရင်အရေးဆုံးပေါင်းပြီးတော့ကျူးတွေစီကပတ်ဆက်ယူတဲ့သူတွေကိုပါထိထိရောက်ရောက်ဥပဒေအရရေးယူသင့်ပါတယ
်ဟုတ်ပါတယ်တချို့ဒေသတွေမှာကျူးကျော်မြေနေရာတွေကအခိုင်အမာနှစ်ပေါင်းများစွာတည်ရှိလာခဲ့ပြီးတော့အဲဒီကနေတဆင့်ရောင်းချပေါင်းနှံတာတွေငှားရမ်းတာတွေပြုလုပ်ပြီးတော့လူတွေအစဉ်အဆက်နေထိုင်နေကြတာဖြစ်ပါတယ်နော်ဒီကျူးပြတနာအလုံးဖြည့်ရှင်းနိုင်မလားဆိုရဲဒီကိစ္စပေါ်မှာသောရရှင်နေတော်တော်များများတုံ့ပြန်ရေးသားလာကြတာမလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါရစေတချင်းနာမည်က something just like that ဖြစ်ပြီးတော့ chain smoke ကအဖွဲ့နဲ့ go play တော့ပူရဲပြီးတော့တည်ဆူထားတာဖြစ်ပါတယ် chain smoke ကအဖွဲ့ရဲ့တချင်းတော်တော်များများပဲနံပါတ်ထိတ်ဆီးတချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ memories do not open ဆိုတဲ့တေးတပြား billboard အကောင်ဆုံးတေးတပြားစင်းမှာထိတ်ဆုံးချိန်တာပါအဲ့ဒီထဲမှာတော့အခုဖွင့်ပေးမယ့် something just like that ဆိုတဲ့တချင်းလေးပါတာဖြစ်ပါတယ်။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်း36,000လို့နဲ့အစုစုပေါင်းရောင်းချရမှုညီမြချင်းချအတွက်ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,000နဲ့ညီမြတာပါ။ something just like that တချင်းကိုနားထောင်ကြည့်အောင်ပါနော်။ Chain Smoke ကအဖွဲ့နဲ့ Go Play တို့ပူရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, and Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do. Oh, I want something just like this. Do do do.
အဖွဲ့နဲ့ Go Play တို့ပူးတွဲတည်ဆူထားတဲ့ Something Just Like That ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့ VOA တစ်ချစ်သောရရှင်တွေတောင်းဆိုတဲ့မြစ်တာတိလက်ဆောင်မြန်မာတခြင်းလေးတစ်ပုတ်နဲ့လည်းဖျော်ပြပေးဖို့ရှိပါတယ်။အခုသောရရှင်တွေကတော့ကြံရှိနေသေးတဲ့သောရရှင်တွေရဲ့အမြင်တွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ကျူးကျော်ပြဿနာဖြေရှင်းနိုင်မလားဆိုတဲ့သတင်းဆောင်ပါပေါ်မှာသောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနဲ့သူတို့ရဲ့အတွေ့အကြုံတွေကိုဝေမျှလာတာဖြစ်ပါတယ်ရှင်။ Facebook ပေါ်ကသောရရှင်တွေရဲ့မှတ်ချက်တွေကိုစူးစီးပြီးတော့ဖော်ပြပေးနေတာပါ။ဒီပြဿနာရဲ့အရင်းအမြစ်ကတော့နိုင်ငံမဖွံ့ဖြိုးမတိုးတက်ဖက်နဲ့ဆင်းရဲနှံပါလို့ဖြစ်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေလည်းရှိပါတယ်။အဲ့ဒီထက်မှဥခင်စောကဒီလိုလူတန်းစားပေါ်ပေါက်စေတဲ့အရင်းအမြစ်ကိုကင်တွယ်ဖြည့်ရှင်းပေးဖို့လိုပါတယ်လို့ရေးလာပါတယ်။အိမ်မက်ကဗျာမသိဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
ဒီကျူကျော်ကဒီဆိုးရလက်ထက်မှာစတာမဟုတ်ပါဘူး။အရင်ဆိုးရကအလုံးမလို့လို့တဖြည်းဖြည်းများလာပြီးအခုဆိုးရလက်ထက်ကြလိုက်ဖြည့်ရှင်းနေရတာသိကြမှာပါ။
စတီဗင်ကျော်ဆိုတဲ့သောရရှင်ကတော့ဒီပြဿနာတွေရဲ့အစကတော့အာဂရီလိုက်စားကြတဲ့အစိုးရဝန်ထမ်းတွေကြောင့်ပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုခုလိုရေးလာပါတယ
်ဒီကျူးကျော်တွေရဲ့ပြဿနာအစဟာရက်ကြေးအုပ်ချုပ်ရေးနဲ့အာဂရီလိုက်စားတဲ့စီဗင်ဝန်ထမ်းတွေကစတဲ့ဇက်လန်းမှာဒီမောင်တွေစကျူးကြတဲ့ကတိပါတယ်လမ်းမေးမှာကိုင်းရဆိုင်ဖွင့်ကြည့်ပါစီဗင်ကနေမကူးပါဘူးလိုင်းကြီးလာကောက်ပါတယ်ရက်ကြေးတွေကလည်းအရင်တုန်းကအိမ်စင်းစစ်တာတို့အိမ်ရောင်းမြေရောင်းတာတို့ဆိုရင်အရန်တက်ကြွတာပါပတ်စံရတာကိုကျူးကျော်အိမ်တအိမ်လောက်လာနေကြည့်ပါမဆိုင်သလိုနေတော့တာပဲဒီပြဿနာရဲ့အဓိကတရားခံကစီဗင်ရဲ့ရက်ကြီးအုပ်ချုပ်ရေးတွေပါ
တော်ရရှင်ချာလီတာပါကလည်းကျူးရရဲ့မူလနေရင်ဒေတာတွေမှာအလောက်ကိုင်းတွေရှိအောင်ဖန်တီးပေးမယ်ဆိုရင်တော့ကျူးပြဿနာပေါ်လာစရာအကြောင်းမရှိတော့ပါဘူးအဓိကနေတွေမှာအလောက်ကိုင်းဖန်တီးပေးဖို့ပါလို့ရေးလာပါတယ်ဟက်ရှက်ဆုဆိုတဲ့တော်ရရှင်ကတော့အလောက်ကိုင်းမရှိတာမဟုတ်ပါဘူးလူတွေကပြင်းကိုပြင်းတာပါဆိုပြီးတော့အပြစ်တင်လာပါတယ်
အလောက်ကန်နေမရှိတာမဟုတ်ပါဘူးလူတွေကလောဘကြီးပြီးအပြင်းမမခံခြင်းပဲလွယ်လွယ်နဲ့တက်တာတဲ့နေရာတွေပဲလိုက်ရှာနေလို့ပါဥပမာပြောရရင်လေယာဆက်ပြိုးရေးလုပ်ငန်းဟာမျိုးတွေမှာလုံသားအင်အားကြီးကြီးမှလိုအပ်ချက်ရှိနေပါတယ်လူတွေကကိုယ့်နဲ့ကိုယ့်ရမှာရှိတဲ့အလုပ်ကိုမလုပ်ဘဲအလောက်ကန်မရှိဘူးဆိုပြီးမျိုးကြီးတွေမှာသွားစုရွှေမော်ကြောက်မော်တွေမှာစုပြည်ပမှာသွားစုနေကြလို့ဒီလိုပြဿနာတွေဖြစ်နေရတာပါ
ဒါမဲ့လေအေးသာဆိုတဲ့သောရရှင်ကတော့ဖွံ့ဖြိုးမှုမညီများလို့နေမျိုးတွေမှာအလောက်ကိုင်းရှားပါလို့မျိုးကြီးတွေကိုတက်လာရတာပါမျိုးကြီးတွေမှာအရာကြောင့်အနေကျက်လာရတယ်နေမျိုးတွေမှာဖွံ့ဖြိုးတိုးတက်အောင်အလောက်ကိုင်းပေါများအောင်ရင်းနှီးမြုပ်နှံနှိုင်အောင်လို့လုပ်ပေးဖို့လိုပါမယ်ဆိုပြီးတိုက်တွန်းလာပါတယ်ဒါရီအလုံးကိုအကြံပြုထားတဲ့နေကျော်ကတော့ဒီကျူးကျော်ပြဿနာကိုအများကဝေဖန်အကြံပြုလို့ရအောင်လို့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းလေးလုပ်ပေးပါ VOE တဲ့ဟုတ်ကဲ့ပါကိုနေကျော်ကိုနားထောင်လိုက်ရမယ်ထင်ပါတယ်နော်ဒီကျူးကျော်ပြဿနာကင်တွေဖြည့်ရှင်းဖို့ဘယ်လိုလုပ်ကြမလဲဆိုတာအလုံးနဲ့ပညာရှင်တွေအလုံးနဲ့ဝိုင်းဝန်းပြီးတော့ဆွေးနွေးထားတဲ့ဒီဓာတ်ရိုက်လေးလိုင်းစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားပါရစေရေဒီယိုကနေနားထောင်လိုက်ရအောင်ဆိုတော့ကျမတို့ VOE Internet ဆာမျက်နှာပေါ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะ Facebook ဆာမျက်နှာပေါ်မှာလည်းတွားပြီးတော့လွယ်လွယ်ကူကူနားဆင်လို့ရပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။မြန်မာတိချစ်သောရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်เนาะ။ဆက်ပြီးမြန်မာတိချစ်တော်ရရှင်တွေမြန်မာသချင်းလေးတပုတ်နဲ့ဖြောရေးပေးကြပါရစေ။ဒီတစ်ပတ်တေးတောင်းလာတဲ့တော်ရရှင်ကတော့မိုးထက်အာကာရဲဝန်းမှရှိတဲ့ကချင်တငယ်ချင်းအတွက်ပါဆိုပြီးတေးတောင်းလာပါရယ်။ VOA American ရုံးကိုဖုန်းဆက်ပြီးတေးတောင်းလာဖြစ်ပါတယ်။ဘယ်သူဘယ်ဝါဆိုတာတော့မပြောသွားပါဘူးနော်။သူကအောင်လာရဲ့တောင်းမှန်ပါတယ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါရယ်။ဟုတ်ကဲ့ပါ။ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့သချင်းလေးနဲ့ဖြောရေးပေးကြပါရယ်နော်။အောင်လာတည်ဆိုထားတဲ့တောင်းမှန်ပါတယ်ဆိုတဲ့သချင်းကိုတိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ဘူးမမလိုပါဘူး။ငါရဲ့ဘေးမှာ။ဘုံမရှိနေရောပြီးပြေသောတဲ့ငါကဘာ။ You are darling လောက်တဲ့။ခိုင်မာခဲ့တဲ့ချစ်တွေအားရင်တွေပြေးခဲ့ Yeah ။ No no my boy so to my dalia to it be magete ka the day say so kwa twa long da ru ya jai ma we so yau ne ma la na ma ra shi and down ma ma
ဆူထားရဲ့တောင်းပန်ပါတယ်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်ဒီ video ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
သနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်းငွေနေ့ညနဲ့အခုလိုတင်းလာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရရှင်။အခုဆက်ပြီးနားဆင်အမှာကဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်ဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားပြောင်းလဲသွားပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဒီကတဲ့ဇူလိုင်20ရက်နေ့နဲ့ဆယ်နှစ်ရည်အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးကိုထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တမ်းရုံးကတောင်းဆိုခဲ့တဲ့အတွက်ထိုင်းအာဏာပိုင်တွေကတားမြစ်ပိတ်ပင်ခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာမြန်မာနိုင်ငံဘက်အချမ်းကလက်နက်ကိုင်တပ်ဖွဲ့တွေလာပြီးအစည်းအဝေးလုပ်နေကြတာအဆန်းတကျယ်ကိစ္စမဟုတ်ပါဘူး။တော်လေးကာလကြာမြင့်ခဲ့ပါပြီ။အရင်ခေတ်ကလျှို့ဝှက်ပြီးလုပ်ကြပေမဲ့အခုနောက်ပိုင်းအစိုးရနဲ့တပ်မတော်ကိုယ်တိုင်ပြည်ရင်းညီညွတ်ရေးအကောင့်ထဲပေါ်လာခဲ့ပြီးတဲ့နောက်အစည်းအဝေးတွေပေါ်ပေါ်တင်တင်ပဲလုပ်ကြတာတွေ့မြင်ရပါတယ်။အဲ့ဒီထဲမှာ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေအစိုးရနဲ့အပြည့်အစုံချုပ်တခုတလေမှရေးထိုးမထားတဲ့အဖွဲ့တွေပါသလိုအစိုးရကအသီးမှတ်ပြုတ်မထားတဲ့အဖွဲ့တွေလည်းပါဝင်တာတွေ့ရပါတယ်။ဒါပေမဲ့အခုရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးလို့တားမြစ်ခံရတာမျိုးမကြားမသိကြရပါဘူး။ဒါအပြင်အခုတားမြစ်မှုဟာသက်ဆိုင်ရာမြန်မာအစိုးရတန်ရုံးဘက်ကတားမြစ်တာမဟုတ်ပဲစစ်တန်ရုံးဘက်ကတားမြစ်တယ်ဆိုတဲ့ကိစ္စကလည်းထူးခြားနေပါတယ်။ပြည်တွင်းညီညွတ်ရေးအကောင့်ထဲဖော်မှုနဲ့ပတ်သက်ပြီးတမတော်ရဲ့သဘောထားပြောင်းလဲသွားပြီလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်သမရဦးသိန်းစိန်လက်ထက်မှာလက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခတ်ရဲဆဲရေးပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းတွေစပြီးအကောင့်ထဲပေါ်ပါတယ်။သမရဦးသိန်းစိန်အစိုးရရဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်မှုလုပ်ငန်းစဉ်ကတော့လက်နက်ကင်အဖွဲ့တွေနဲ့အရင်ဆုံးအပြစ်ခတ်ရဲဆဲရေးစာချုပ်တစ်ခုရအောင်ချုပ်ဆိုမယ်။ပြီးရင်စာချုပ်ပါအတိုင်းတိုက်ပွဲတွေမဖြစ်အောင်ထိမ့်သိမ့်မှုတွေလုပ်သွားမယ်။အဲ့ဒီလိုလုပ်နေရင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပသွားမယ်။နိုင်ငံရေးဆွေးနွေးပွဲတွေကနေသဘောတူညီချက်တွေရလာတဲ့အခါကျမှအဲ့ဒီအချက်တွေကိုဖွဲ့စည်းပုံထဲမှာပြင်ဆင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်သွားမယ်ဆိုတဲ့မူပါအလွန်ထူးခြားတာကတော့လက်နက်ကင်တိုင်းရင်းသားတွေအနေနဲ့အပြစ်ရက်ပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာသဘောတူညီချက်မရမချင်းကိုယ်နယ်မြေကိုထိမ့်သိမ်းထားခွင့်ကိုယ့်ဖွဲ့စည်းနဲ့ကိုယ်ကိုယ့်လက်နက်ကင်တပ်ဖွဲ့နဲ့ကိုယ်ရက်တီခွင့်ရရှိမယ်ဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်အထိပ္ပယ်ကတော့ငြိမ်းချမ်းရေးလုပ်ငန်းအကောင့်ထဲပေါ်ရမှာအစိုးရနဲ့တပ်မတော်ဘက်ကတိုင်းသားလက်နက်ကင်တွေကိုလက်နက်ချပါလက်နက်အပ်ပါလက်နက်နဲ့ငြိမ်းချမ်းရေးလဲပါလို့ပြောမှာမဟုတ်ဘူးဆိုတာပါပဲနောက်ထပ်ထူးခြားတာတစ်ခုကအစိုးရနဲ့ဆွေးနွေးဖို့အတွက်လက်နက်ကင်တိုင်းသားတွေဘက်သူတို့အချင်းချင်းတွေ့ဆုံညှိနှိုင်းအစည်းအဝေးလုပ်ကြဖို့လဲလိုတယ်ဆိုပြီးအစိုးရဘက်ကတင်ပြမှုဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမြောက်ပိုင်းကနေတောင်ပိုင်းနယ်စပ်တွေတခြားပြန့်ကျဲနေတဲ့တိုင်းသားလက်နက်ကင်တွေစုစုစီစီအစည်းအဝေးလုပ်ဖို့ဆိုတာအလွန်မလွယ်ကူပါဘူး။အရင်တိုက်ကြခိုက်ကြခေတ်ကာလတွေတုန်းကတော့တောင်ပိုင်းကအဖွဲ့နဲ့မြောက်ပိုင်းကအဖွဲ့တွေတွေ့ဆုံဆွေးနွေးပွဲလုပ်ဖို့ဆိုတာရပ်ပေါင်းလှပေါင်းများစွာကြာအောင်တိုက်ပွဲမျိုးစုံအခက်အခဲမျိုးစုံဖြတ်သန်းပြီးမှတွေ့ကြရအစည်းအဝေးလုပ်ခွင့်ရတာပါ
။ဒါပေမဲ့သမရဦးသိန်းစင်အစိုးရလက်ထက်မှာတော့လက်နက်ကင်တိုင်းသားတွေသူတို့အချင်းချင်းတွေ့ဆုံအစည်းအဝေးလုပ်ချင်တာကိုမတားဆီးတဲ့အပြင်အောက်ဆရာကောင်းလောင်အကူအညီတောင်ပေးလိုက်ပါသေးတယ်။ဒီလိုနဲ့ Lizer Conference, Lokhila Conference ဆိုတာမျိုးပေါ်ပေါက်လာတာပါ။ဒါနဲ့မကနောက်ပိုင်းလက်နက်ကင်တိုင်းသားခေါင်းဆောင်တွေကိုမြို့ပေါ်မှာအစည်းအဝေးလုပ်တာ။သူတို့လူထုနဲ့သူတို့တွေ့ဆုံဆွေးနွေးကြတာကိုလည်းခွင့်ပြုပေးခဲ့ပါတယ်။နောက်ဆုံးလက်ရှိအစိုးရတပ်မတော်နဲ့လက်နက်ကင်တိုင်းသားတွေသဘောတူညီချက်ရခဲ့တဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ် NCA ဆိုရင်လည်းလက်နက်ကင်တိုင်းသားတွေဘက်ကအဆိုပြုတဲ့အချက်တွေကနေစပြီးရေးဆွဲထားတဲ့မူဖြစ်နေတာပါ။ဒီနေရာမှာထူးခြားတာတစ်ခုကသမရဦးသိန်းစင်အစိုးရရဲ့အဲ့ဒီငြိမ်းချမ်းရေးအကောင့်ထဲပေါ်မှုကိုပေါ်ကြမူကြီးမဲအောင်လှိုင်ဦးဆောင်တဲ့တပ်မတော်ကအပြည့်ဝထောက်ခံလိုက်ပါအကောင့်ထဲပေါ်တာပါအစိုးရနဲ့တပ်မတော်ဘက်ကအဲ့လိုအကောင့်ထဲပေါ်ခဲ့တာကြောင့်လဲနှစ်ပေါင်း60ကျော်တိုက်ပွဲဝင်လာတဲ့ကရင်တိုင်းသားလက်နက်ကင်တပ်ဖွဲ့အပါအဝင်အဖွဲ့တချို့ရဲ့ယုံကြည်မှုကိုရရှိပြီးနောက်ဆုံး NCA စာချုပ်ကိုလက်မှတ်ထိုးနိုင်တဲ့အခြေအနေအထိရောက်ခဲ့တာပ
ါအခုဆိုရင်ငြိမ်းချမ်းရေးကိုကိုကြိုးမပါတကယ်အကောင့်ထဲပေါ်မယ်လို့လက်နက်ကင်တိုင်းသားအများစုကယုံကြည်တဲ့ဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပါပြီဒေါံဆန်းစုကြည်အစိုးရဟာငြိမ်းချမ်းရေးဒီတာပထမငြိမ်းချမ်းရေးဒီတာဒုတိယငြိမ်းချမ်းရေးဒီတာတတိယလို့ပြောရလောက်အောင်ငြိမ်းချမ်းရေးအကောင့်ထဲပေါ်ရေးလုပ်ငန်းကိုအထူးဦးစားပေးနေတာတွေ့မြင်ရပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်နေမှုဟာမျှော်မှန်းထားသလောက်တိုးတက်တာမတွေ့ကြရပါဘူး။ဒီအထက်မှာတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုညှော်နှဲလာတဲ့အချက်လဲပါဝင်ပါတယ်။ဘလို့ပဲဖြစ်ဖြစ်
ငင်းကြဲရဲ့ကိုအစိုးရနဲ့တက်မတော်ဘက်ကဥဆောင်အကောင့်ထဲပေါ်နေတာမို့ငင်းကြဲလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်အစိုးရနဲ့တက်မတော်ကိုလက်နက်ကင်တိုင်းသားတွေဘက်ကတန်တရားရှင်းရှင်းနဲ့ယုံကြည်မှုတွေရှိလာစေဖို့အတော်လေးအရေးကြီးပါတယ်။ယုံကြည်မှုရှိလာလေလေရင်းနှီးလာလေလေငင်းကြဲလုပ်ငန်းတွေလုပ်ကင်ရလွယ်ကူအောင်မြင်မှုရလေလေဆိုတာဝင်းကြီးဟောင်းဦးအောင်မြင်ဦးဆောင်နဲ့ငင်းကြဲလုပ်ငန်းအကောင့်ထဲပေါ်ရေးကော်မတီရဲ့ဆောင်ရွက်ချက်တွေကတက်တည်ပြနေပြီးသားလည်းဖြစ်ပါတယ်
။လက်ရှိအချိန်ထဲမှာတမတော်အနေနဲ့တိုင်းပြည်ကာကွယ်ရေးတာဝန်တွေယူနေရသလိုအခြားတစ်ဖက်မှာပြည်တွင်းစစ်ရဲစဲရေးငင်းကြဲတိဆောက်နိုင်ရေးအတွက်လက်နက်ကင်တိုင်းသားတွေရဲ့ယုံကြည်မှုရအောင်စ조사ပြဖို့လည်းလိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့ရှမ်းပြည်ညီညွတ်ရေးကော်မတီစည်းဝေးကိုပိတ်ပင်ခြင်းနဲ့ဆိုရင်တော့အစိုးရနဲ့ညှိနှိုင်းသင့်ပါတယ်။အခုလိုတက်မတော်ဘက်ကထိုင်းအစိုးရဘက်ကိုတိုက်ရိုက်ပြောဆိုပိတ်ပင်လိုက်ခြင်းအဖြစ်ရှမ်းအပါဝင်တိုင်းသားတွေရဲ့မယုံကြည်မှုတန်တရားဖြစ်မှုတွေသာပေါ်ပေါက်လာမှာဖြစ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာပါထိခိုက်မှုရှိလာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ကိုစီသူအောင်မြင်ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နှာစင်နိုင်သလို VOA website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ပါတယ်ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံကိုဖိတ်ခေါ်ပြစီရှင
်။ရရှိမြတ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထုကူစလေရန်ဟီလီဟာမြန်မာနိုင်ငံတွင်လူခွင့်တူးတက်မှုအခြေအနေတွေအပေါ်မှာကျေနပ်အားရမှုမရှိဘူးလို့သူရဲ့အခုနောက်ဆုံးခီးစဉ်တွေ့မှာပြောခဲ့သလိုပဲမြန်မာဆူရဘက်ကလည်းကုလလူခွင့်ကိုယ်စားလှယ်ရဲ့ခီးစဉ်ဆုံးထုတ်ပြန်ပြောဆိုချက်အပေါ်မှာစိတ်ပြတ်ရတယ်ဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်လက်တလုံးမှာလည်းဒီကုလလူခွင့်ကောင်စီကနေပြီးတော့မြန်မာနိုင်ငံကိုအထူးစုံစမ်းရေးအဖွဲ့တရဆစ်လွတ်ဖို့ကိစ္စအပေါ်မှာလည်းမြန်မာဆူရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိနေတာပါလူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားဆက်ဆံရေးအဖို့အထက်တွေရှိနေတဲ့အပေါ်အခုဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်းလူသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမြင်မြန်းလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်တဲ့တော်ရှင်ကိုကြိုဆိုပါရစေ
။ VOA American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငိမ့်ချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ထိုင်းနိုင်ငံအရှေ့ပိုင်းမှာနှစ်စဉ်ကျင်းပတဲ့ကျွဲမောင်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဘန်ကောက်မြို့အရှေ့ဘက်နနာရီအကွာကချွန်းဘူရီခရိုင်မှာစံစဘာစိုက်ပျိုးပွဲနဲ့အတူကျင်းပခဲ့တာပါ။ခေတ်သစ်ထိုင်းနိုင်ငံစံစဘာစိုက်ပျိုးမှုမှာလက်ထွန်းဆက်တွေတုံးနေကြပြီဖြစ်ပေမဲ့လည်းရိုးရာအစင်လာကိုထိမ့်သိမ့်တဲ့သဘောအနေနဲ့ကျွဲမောင်းပြိုင်ပွဲကိုကျင်းပတာပါထွန်းတုံးအသေးစားလေးချိတ်ထားတဲ့ကျွဲနှကောင်နောက်ကနေမောင်းတဲ့သူကအတကုံကြိမ်လုံးနဲ့ရိုက်ပြီးမောင်းကြတာပါနောက်ကပြေးလိုက်တဲ့သူကရေရှမ်းနေတဲ့လေခွက်ထဲမှာမှောက်လဲသွားရင်လည်းပြိုင်ပွဲစီကံအရာရှုံးတာဖြစ်ပါတယ်အတကုံပြေးနေတဲ့ကျွဲနှောက်ကလိုက်ရင်ဘွက်ထဲကိုမျက်နှာနဲ့ကြားတဲ့သူတွေအများကြီးရှိတာကြောင့်ပွဲကြည့်သူတွေအတွက်လည်းရေစရာတွေဖြစ်ခဲ့ပါတယ်စံစဘာစိုက်ပျိုးထုတ်လုပ်မှုဟာထိုင်းနိုင်ငံရဲ့အဓိကလုပ်ငန်းဖြစ်တာကြောင့်အရင်ခေတ်တွေကကျွဲတွေကိုသုံးပြီးလဲထွန်ခဲ့တာကိုခေတ်စ်လူငယ်တွေနားလည်စေချင်တဲ့အတွက်ကြောင့်ဒီလိုပြိုင်ပွဲတွေကျင်းပတာဖြစ်တယ်လို့ဒေသခံအရာရှိစမတ်ဆူဆူဝမ်ကပြောပါရယ်အခုခေတ်မှာတော့ကျွဲမောင်းပြိုင်ပွဲတွေကိုအားကစားအတွက်တီးတဲ့မွေးပြီးတော့လေချွန်လိုက်ယုံနဲ့အမိတ်စကားနားထောင်စေဖို့လစ်ကျင့်ပေးထားပါရယ်ကျွဲကောင်းရင်တော့ဒေါ်လာ6000နီးပါးအထိဈေးရနိုင်ပါတယ်ရှင်
ကဲတဲ့ဘက်ကပြင်သစ်နိုင်ငံပဲရစ်မြို့မှာကမ္ဘာအယောင်ရဆုံးကစားစရာတစ်မျိုးဖြစ်တဲ့ Rubric Anzaron အယောင်လေးတွေညီအောင်စီတဲ့ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ပြိုင်ပွဲဝင်ပေါင်း 1,100 ကျော်ပါဝင်ရှင်ပြိုင်ခဲ့ပြီးညနေပြင်6ခုကအယောင်လေးတွေညီအောင်ဆက်ရတဲ့အပြင်ဘသူအများဆုံးပြီးတဲ့လဲပြိုင်တာတွေပါဝင်သလိုခြေထောက်နဲ့ Anzaron လေးတွေကိုစီပြတာနောက်ပြီးမျက်လုံးနှစ်ဖက်လုံးကိုအဝင်းနဲ့ပိတ်ထားပြီးအယောင်တွေကိုညီအောင်စီပြတာမျိုးလဲပါဝင်ခဲ့ပါတယ်။ကမ္ဘာအများဆုံးစံချိန်ကတော့4.83 seconds ဖြစ်ပြီးအဲ့ဒီအတုံးတွေကိုအယောင်တွေညီအောင်ဖြည့်ရှင်းနည်းက 43.0 လျံရှိပါတယ်1 quintillion မှာဆိုရင် ထရီလီယံပေါင်းတထောင်ရှိတာပါ။ဟန်ဂေရီနိုင်ငံသားဘီတုကာပညာရှင်ပေါမောက်ခအာနိုရူဘစ်က1989ခုနှစ်မှာတီထွင်ခဲ့တာဖြစ်ပြီးတော့သူ့ကျောင်းသူကျောင်းသားတွေဂျောမက်ထရီမှာစိတ်ဝင်စားမှုမြင့်တက်လာစေဖို့ရည်ရွယ်ပြီးတော့တီထွင်ခဲ့တာပါ။တကယ်ပါလို့မှာဒီအန်ဇာရုံးလေးပေါင်းတန်း450လောက်ရောင်းချခဲ့ရပြီးတော့အခုဒီပြိုင်ပွဲကိုပြင်သစ်နိုင်ငံပဲရစ်မြို့မှာပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ။
တန်ဇီးနီးယားနိုင်ငံဗေးမက်တော်နေရာမှာရိုက်ယူလာတဲ့ဓားပုံတွေရဂျစ်သစ်ပေါက်လေးတကောင်ကိုချင်းသစ်မတကောင်ကနုတိုက်နေပါဗါတယ်။တန်ဇီးနီးယားနိုင်ငံအန်ဂရိုဂရိုတာရဲထိမ့်သိမ်းရေးဒေသမှာတွေ့ရှိခဲ့ရတဲ့ဒီအဖြစ်ဟာတာရဲအချင်းချင်းယူရနေတဲ့ပထမဦးဆုံးအဖြစ်ပြက်သက်တည်ပဲဖြစ်ပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့တာရဲတွေကအချင်းချင်းရန်သူလိုသဘောထားတိုက်ခိုက်တကြပြီးအမျိုးမတူတဲ့တားပေါက်လေးကိုတခြားတာရဲတစ်မျိုးကနုတိုက်တဲ့အဖြစ်မျိုးမရှိဘူးလို့တဘာဝကြောင့်ရိုင်းကြီးထိမ့်သိရေးအဖွဲ့ဥက္ကဋ္ဌလူခ်ဟန်တာကပြောပါရယ်နိုစီကီတိုလိုနာမည်ပေးထားတဲ့ဒီချင်းသစ်မကိုကိုဘလိုင်းယန်တန်ဇေးနီးယားသားရဲထိမ့်သိရေးအဖွဲ့ကရေဒီယိုခြေရာခံလက်ပတ်တက်ဆင်ထားပြီးစောင့်ကြည့်နေတာလည်းဖြစ်ပါရယ်ဂျစ်သစ်အကွက်အပြောက်တွေပါတဲ့ဒီဂျစ်သစ်လေးဟာချင်းသစ်ပေါက်လေးမဟုတ်တာကိုတေးကြားသိနိုင်တဲ့အတွေ့ဘာကြောင့်အခုလိုဖြစ်ရတာလဲဆိုတာသိပ္ပံပညာရှင်တွေလည်းမရှင်းပြနိုင်မှုဖြစ်နေပါရယ်ဖန်စီချုံအောင်ခံထားတဲ့အခြေအနေတွေမှာတော့မျိုးမတူတဲ့သားရဲ့နှမျိုးဟာပေါင်းစည်းသွားတာပဲမဲ့တဘာဝအရင်အခြေအနေမှာတော့အခုလိုအဖြစ်မျိုးဟာရှားပါတယ
်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA Internet ဆံမျက်နှာကနေတိုက်ရိုက်ဖမ်းယူနားဆင်လို့ရသလိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့လဲထုတ်လွှင့်ပေးပါရဲ့ VOA ရဲ့ Internet ဆံမျက်နှာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။မြန်မာနိုင်ငံတွင်ဒေသတော်များများမှာမိုးပြင်းထန်ပြီးမြေရှင်နာတွေရေကြီးတာတွေဆက်ဖြစ်နေသလိုမိုးလေဝသနဲ့ဇလပိတာဦးစီးဌာနကလည်းမြေကြီးမှုအခြေအနေဆိုင်ရာသတင်းတွေကိုစက်တိုက်ထုတ်ပြန်ပေးနေပါတယ်။နောက်နှစ်ရက်အတွင်းရာဝတီမြေ၊စစ်တောင်းမြေ၊ငုံဝန်မြေနဲ့တိုးမြေတို့ရဲ့မြေအသီးသီးဟာစိုးရိမ်ရိမ်မက်အထက်မှာဆက်ပြီးရှိနေနေတာကြောင့်ဟင်္ဒရာဇလွန်မတောက်ငတိုင်းချောင်းတာပေါင်းမူပင်မြို့တွေအပါအဝင်မြေကန်အနီးနဲ့မြေနှိမ်ပိုင်းနေထိုင်သူတွေအထူးသတိပြုနေထိုင်ကြဖို့မိုးလေဝသနဲ့ဇလပိတာဥစည်းဌာနကအကြံပြုချက်ထုတ်ပြန်ထားပါတယ်။တရုတ်နဲ့ဂျပန်နိုင်ငံတွေမှာလည်းမိုးသီးထန်ပြီးရေကြီးရေလျှံတာတွေစူးစူးရွားဖြစ်နေတဲ့အတွက်ထိခိုက်ဆိုးရှုံးမှုတွေရှိသလိုသက်ဆိုင်ရာတာဝန်ရှိသူတွေကလူပေါင်းတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးနေကြပါတယ်။တရုတ်နိုင်ငံအနောက်မြောက်ဘက်ရှန်ကျီပြည်နယ်ယူလင်းမြို့မှာတနင်္လာနေ့မနေ့လယ်ပိုင်းကရုတ်တရက်မိုးပြင်းထန်တာကြောင့်လမ်းတွေရွှေ့လန်းမှုပြီးဒေသခံအများအပြားပိတ်မိနေပါတယ်။အလားတူဂျပန်နိုင်ငံရှိမြောက်ပိုင်းမှာလည်းတနင်္လာနေ့ကမိုးပြင်းထန်ရွာတာကြောင့်ရေလွှမ်းမှုပြီးမြေရထားလန့်အဆက်အသွယ်တချို့ပြတ်တောက်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်မှာထရက်ကာစီးရဲ့နောက်တွဲယာဉ်အတွင်းသေဆုံးနေသူရှစ်ဦးရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာဆိုရင်ဖြင့်ရွှေပြောင်းနေထိုင်သူတွေကိုခိုးသွင်းတဲ့နေရာမှာစိုးရွားတဲ့ဖြစ်စဉ်တခုလို့ရဲတပ်ဖွဲ့ကပြောပါတယ်။ AIDS ရောဂါဆိုင်ရာသုတေသနနဲ့ကုတုံးအစီအစဉ်တွေမှာဆက်ပြီးပါဝင်သွားဖို့နိုင်ငံကအချိုက်ပင်ကြီးလာကံကိုကမကထပြုအစီအစဉ်သူတွေကအ धिक အလှရှင်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကရန်မုံငွေဖျက်တော့မယ်လို့ချိန်ချောက်ထားတဲ့ကြားမှာပဲအခုလိုတိုက်တွန်းလိုက်ကြတာပါခင်ဗျာ
။2019ခုနှစ်ဇူလိုင်လ24ရက် VOA အမေရိကန်တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25လို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။
This program has come to you from the Voice of America, Washington.